ရခိုင်ပြည်နယ်မှာလက်နက်ကန်ပြိပခတွေအဆုံးသတ်ရင်မြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကန်အဖွဲ့ချာအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တို့ကဂျာဝင်စစ်ဆပ်ပေးနေကြောင်းသမ္မတော်ကပြောဆိုလိုက်တာကိုတင်ပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါစစ်ရေးသိမ်းမှမှုတွေနည်းနည်းနီးပါးကြုံခဲ့ရပြီးနောက်မကြသေးခင်ကဆက်လို့တိုက်ပွဲတွေညင်သက်နေတဲ့ရခိုင်ပြည်နယ်မှာပြိပခတွေအဆုံးသတ်ရင်ဂျာဝင်ကျိုးပန်းသူတွေရှိနေတဲ့အကြောင်းသမ္မတော်ပြောဆိုလိုက်တာပါ။မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်အဖွဲ့တို့ကြားတိုက်ပွဲလျှော့ချနိုင်ဖို့တိုင်းရိုက်ဆွေးနွေးမှုတွေမရှိသေးပေမဲ့ဂျာဝင်စစ်ဆပ်ပေးတဲ့ဖွဲ့စည်းတွေနဲ့လူပုဂ္ဂိုလ်တချို့ရှိနေတဲ့အကြောင်းသမ္မတသတင်းမှပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်စောမင်းတွန်းကဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။လေအေအေဖွဲ့နဲ့တမတော်ရဲ့ဂျာမှာတော့တိုက်ရိုက်ညှိနှိုင်းမှုတော့မရှိဘူး။သို့တော့ဆက်သွယ်ဆောင်ရွက်တဲ့ဆက်သွယ်ဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတွေတဦးချင်းအဖွဲ့အစည်းတစ်ဖွဲ့ချင်းအဖွဲ့အစည်းအများအပြားလူပုဂ္ဂိုလ်တဦးချင်းလူပုဂ္ဂိုလ်အများအပြားတွေကနေတဆင့်ဆက်တွေ့ညီနိုင်ဆောင်ရွက်မှုရှိတယ်။ဒီလူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကိုလည်းကျွန်တော်တို့အနေနဲ့ထုတ်ပြောဖို့မသင့်တော်ပါဘူး
။ဒီခိုင်ပြည်နယ်မှာတိုင်းဆိုင်မှုတွေကိုရပ်ဆဲဖို့ရာခန့်တွေကနေတဆင့်ဆေးဆန်ညီနိုင်ပြည်လည်မှုရလာတဲ့နောက်ပိုင်းမှာတော့ဒါရိုက်ဆွေးနွေးမှုတွေဖြစ်လာနိုင်တယ်လို့လည်းပြောပါရယ်။ဒီရခိုင်နဲ့နိုင်ငံအဖွဲ့ပြောခွင့်ရခိုင်ဒုက္ခကလည်းစည်ရေးသိမ်းမှမှုတွေလျှော့ချနိုင်ရည်ညှိနှိုင်းနေတယ်လို့ပြောပါရယ်
။ဒီလက်ရှိအခြေအနေကတော့ယုံကြည်မှုတည်ဆောက်တဲ့အနေနဲ့ဒီနှစ်ဖက်တပ်တွေပြစ်ခတ်တိုက်ခိုက်မှုတွေမဖြစ်အောင်ဒီနှစ်ဖက်လုံးကနေပြီးတော့ဟိုထိန်းသိမ်းထားတယ်ဗျ။နှစ်တစ်ချက်ကတော့ဒီရွေးကောက်ပွဲကျင်းပခွင့်မရခဲ့တဲ့မြို့နယ်တွေမှာရွေးကောက်ပွဲပြန်လည်ကျင်းပနိုင်တဲ့ဒီလုံခြုံရေးအခင်းကျင်းတစ်ခုကိုဖန်တီးနိုင်အောင်ဟိုနှစ်ဖက်ညှိနေကြတာရှိနံပါတ်3တစ်ချက်ကတော့လက်ရှိအခြေအနေကနေနှစ်ဖက်တိုက်ပွဲတွေထပ်မံမဖြစ်ပွားအောင်ဆက်လက်ပြီးတော့ဟိုညှိနှိုင်းနေကြတာရှိတယ်ဗျ။နှစ်ဖက်လူချင်းတွဲဆုံဆွေးနွေးနိုင်ဖို့အတွက်ဂျာခန်ပုဂ္ဂိုလ်အဖွဲ့အစည်းတွေကနေတဆင့်ဟိုဆက်လက်ပြီးတော့ညှိနှိုင်းနေကြတာရှိတယ်
။ဂျာဝင်ဆက်ဆက်ပေးနေတယ်လို့ဆိုတဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေပဲတူဆိုတာကိုတော့တမတော်ရောအေအေဘက်ကပါထုတ်ဖော်မပြောပါဘူး။အရင်တုန်းကမြန်မာနိုင်ငံငင်းချမ်းရေးလုပ်ငန်းစဉ်မှာတော့တရုတ်နိုင်ငံကအထူးကုဆလဲဆေလွတ်ပြီးတက်တက်ကြွကြွပါဝင်လက်ရှိပေမဲ့နောက်ပိုင်းမှာတော့ပါဝင်လာတိတ်မဆွေးရတော့ပါဘူး။နိုဝင်ဘာလ၈ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလုံခြုံရေးစိတ်မချရတာကြောင့်မကျင်းပဖြစ်တဲ့နေရာတွေမှာပြန်လည်ကျင်းပနိုင်မဲ့အခြေအနေကိုဖန်တီးဖို့အေရခိုင်လက်နက်ကန်ဖွဲ့ကကန့်လန့်ခဲ့တာကိုသမ္မတဘက်ကကြိုဆိုလိုက်ပြီးနောက်ရခိုင်ပြည်နယ်မှာတိုက်ခိုက်မှုတွေလည်းရပ်ဆိုင်းနေပါတယ်။မကြသေးခင်သတင်းပတ်တွေကစလို့တိုက်ခိုက်မှုတွေကြော့ပါလာတာအလားလာကောင်းတစ်ခုလို့လဲပူချုပ်စုံမင်းတို့ကပြောပါတယ
်ကောင်းတဲ့အခြေအနေလို့ပဲကျွန်တော်မြင်ပါတယ်ဒါပြတော့ဆိုကြကျွန်တော်တို့အနေနဲ့စည်းစညီနိုင်မှုတွေဆွေးနွေးမှုတွေလုပ်ခဲ့တယ်ဒါပေမဲ့ဒီလိုမျိုးပေါ့နော်ဟိုနေမြေဒေသကြီးတစ်ခုလုံးကိုခုချိန်ထိပေါ့လေဘလောက်ပဲတနတ်တန်တိတ်တိတ်ပေါ့ဗျာစနေရနေရတယ်ချက်စတယ်ပြောပြောရှေ့ရနေရနေစတယ်ပဲပြောပြောအဲဒီနေ့ဆိုကျွန်တော်တို့က20ရက်ကြောင်ယူစစ်မြေပြင်မှာတော့တိုက်ပွဲမဖြစ်ပွားခြင်းကတော့ကျွန်တော်တို့စစ်သားတွေအယူဆနေနေတော့တမိနစ်တိုက်ပွဲမဖြစ်ပွားလေတမိနစ်အကျိုးရှိလေပဲဒေသခံပြည်သူတွေလည်းအဲ့လိုပဲဖြစ်မှာပါဒါမျိုးအထိကျွန်တော်တို့လုံနိုင်တာဆိုတာဒီမရှိခဲ့ဘူးပါဘူးရှိခဲ့ဘူးတဲ့အတွက်ကြောင့်တချို့နေရာတွေမှာအခုချိန်ထိကျွန်တော်ရနေပြီလို့ပြောတယ်ညီညာကြီးပေါ့နော်ဒီအပြစ်ခတ်ရဆဲထားလို့ဖြစ်တယ်ဟုတ်ဖြစ်နေသေးပဲဖြစ်ပါတယ်ဖြစ်နေသေးပဲဖြစ်တယ်ဒါမျိုးအချိန်နေအထိလဝက်ကျော်လောက်ထိကျွန်တော်တို့ဒီအချိန်တွေကိုထိမ့်သိမ်းထားနိုင်တယ်ဆိုတာဒီပေါ့နော်လည်းအစင်မဟုတ်ပါဘူးနှစ်ဖက်လိုက်နာမှုဆောင်ရွက်မှုလည်းကောင်းလို့ဖြစ်ပါတယ်ဒီကနေ့သတင်းကတော့ကျွန်တော်မြင်တော့ပို့ပြီးတော့ကြာကောင်းလာနိုင်တယ်လို့ပဲကျွန်တော်တို့မျှော်လင့်ပါတယ
်သမ္မတကရခိုင်ပြည်နယ်မှာသိုးစစ်စင်တာတွေရပ်ဆိုင်ပြီးလန်တရန်လုံခြုံရေးကိုတာအဓိကဆောင်ရွက်နေတယ်လို့လည်းဗိုလ်ချုပ်စောမင်းတို့ကပြောပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲရော့ကျလာတာကိုကြိုဆိုပြီးမဲ့ငင်းချမ်းရေးလာလာတိုးသက်လာတယ်ဆိုတာကတော့ပြောဖို့စောသေးကြောင်းဗုဒ္ဓတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကဆိုပါတယ်
ပိုင်းတာတခုပြီးတော့ဒီလိုဘက်ကဒီလိုပြောဆိုလာတာတော့ကျွန်တော်တို့ချူဆိုတယ်ဒါပေမဲ့လက်တွေ့ကျွန်တော်တို့ကောင်စီပေါ်ဖို့လိုတယ်ဥပမာဆိုပါစို့ကျင်းပအဖွဲ့လိုကြော်ညာထားတာတရားဝင်ပြောထားတဲ့ဟာကိုယုံကြည်ပေးဖို့လိုတယ်ဆိုရအနေနဲ့ရောတက်မတော်အနေနဲ့ရောသူတို့ဘက်ကထုတ်ပြန်ဖို့လိုတယ်အခုရှိမှာတော့တိုက်ပွဲမဖြစ်တာလောက်နဲ့တော့ကျွန်တော်တို့တွတ်တက်ဆိုတာတော့ပြောဖို့တော့မရဘူးတစ်ဖက်ကလေဒီလိုခဏလေးတက်အင်အားတို့ဘာလို့ဖြစ်တာလဲဖြစ်ကောင်းဖြစ်နိုင်မှာမဟုတ်နော်တိုက်ပွဲကျမဖြစ်လာဘူးလို့သူမှအမမခင်သေးဘူးဆိုတော့စိတ်တိုးတက်တယ်ဆိုတာတော့ပြောဖို့နည်းနည်းစောပါသေးတယ်
။အေးရခိုင်လက်နက်ကန်ဖွဲ့ကိုအစိုးရနဲ့သတ်မတော်ကအကြမ်းဖက်ဖွဲ့ဖြစ်သတ်မှတ်ထားတယ်လို့အရင်ကငင်းချရေးလုံငန်းစဉ်တချို့မှာလည်းခြံလှပ်ထားခဲ့တာတွေရှိခဲ့ဘူးပါတယ်။ဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့ငင်းချရေးဆွေးနွေးစဉ်လက်နက်ကန်ဖွဲ့တွေကိုမတရားသိမ်းကျင်ညာထားတဲ့စီးရင်ကနေပယ်ဖျက်ပေးခဲ့တဲ့ဖြစ်စဉ်တွေရှိခဲ့ဘူးကြောင့်သမ္မတတော်ဝင်ရှိသူတွေထက်တွင်ပြောဆိုသွားခဲ့သလိုအေအေဖွဲ့ကလည်းအရင်ကလိုအချမ်းဖက်ဖွဲ့စည်းဖြင့်ညီညွန်းသုံးနှုန်းသာမတွေ့ရပါဘူး။သ ဒီနေ့ကတော့ဒီလိုပဲကျွန်တော်မြင်ပါတယ်။ဒါပေမဲ့လည်းအာဏာရ NLD အမျိုးသားတီမိုကရေစီဖွဲ့ချုပ်ရဲ့ရေကောက်ပွဲနောက်ပိုင်းထုတ်ပြန်တဲ့ကြေညာချက်မှာတော့အေအေဖွဲ့ကိုအကြမ်းဖက်ဖွဲ့စည်းဖြင့်ဆက်လက်တုံ့နှုံသာပြီးဖန်စီသားတဲ့ပါတီကိုယ်စားလှယ်တွေကိုပြန်လှုပ်ဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။